မြန်မာနိုင်ငံအတွင်းပြည်ပခါဖြစ်ပွားတဲ့ဒေတာတွေမှာကလေးငယ်တွေကိုတက်တာတက်ဖြစ်စီယုံအသုံးပြုတာတွေရှော့ချသွားအောင်မြန်မာအစိုးရအနေနဲ့ဆောင်ရွက်နေတာကိုတွေ့မြင်ရကြောင်းကုလသမဂ္ဂအတွင်းရေးမှူးချုပ်ကသူ့ရဲ့မြန်မာနိုင်ငံပြည်ပခါဒေတာအတွင်းမှာကလေးများအပေါ်အကျိုးတရားမှုဆံရစတုဒ္ဓအကျင့်များအစီအခင်စာမှာဖော်ပြထားကြောင်းကုလသမဂ္ဂကဒီဇန်နဝါရီလ15ရက်ရဲစွဲနဲ့ထုတ်ပြန်တဲ့အစီအခင်စာမှာဖော်ပြထားပါတယ်။ဒါပေမဲ့တိုက်ပွဲတွေဆက်လက်ဖြစ်ပေါ်နေတာနဲ့ရခိုင်ပြည်နယ်အတွင်းမှာကြာတဲ့ငါဖြစ်ပေါ်ခဲ့တဲ့အကြမ်းဖက်မှုတွေဟာပြည်ခွာတွေဒေသတွေမှာကလေးငယ်တွေအပေါ်အကျိုးသက်ရောက်မှုတွေထပ်မံဖြစ်ပေါ်စေတဲ့အကြောင်းအရာတွေဖြစ်တယ်လို့အတွင်းရေးမှူးချုပ်ရဲ့ကလေးငယ်နဲ့လက်နက်ကင်ပြည်ခွာများဆံရအထူးကိုယ်စားလှယ်ရုံးကထုတ်ပြန်တဲ့အစီအခင်စာမှာဖော်ပြထားပါတယ်။2023ခုနှစ်ဖေဖော်ဝါရီလတရနေ့ကနေ2029ခုနှစ်ဇွန်လ30ရက်နေ့အကြာဖြစ်ပေါ်ခဲ့တဲ့အခြေအနေတွေအတွက်အတွင်းရေးမှူးချုပ်ရဲ့ကလေးငယ်နဲ့လက်နက်ကင်ပြုခများဆိုင်ရာအထူးကိုယ်စားလှယ်ကအစီအခံစာကိုပြည့်စုံထားတာဖြစ်ပါတယ်။ဒီအထဲမှာရခိုင်ပြည်နယ်အတွင်းမှကြာသေးခင်ကဖြစ်ပေါ်ခဲ့တဲ့အကြမ်းဖက်မှုတွေပါဝင်ခြင်းမရှိတာကြောင့်အစီအခံစာကို2018ခုနှစ်ဩဂုတ်လမှာတင်သွင်းဖို့နောက်ထပ်တစ်နှစ်သက်တမ်းထပ်တိုးပေးလိုက်ပါတယ်။အတွင်းရေးမှူးချုပ်ရဲ့ကလေးငယ်နဲ့လက်နက်ကင်ပြုခများဆိုင်ရာအထူးကိုယ်စားလှယ်ရုံးအနေနဲ့အချက်လက်ရှာဖွေရေးအဖွဲ့ကိုမနေ့နိုဝင်ဘာလတုန်းကဘင်္ဂလားဒေ့ရှ်နိုင်ငံကိုဆီလို့ပြီးဖြစ်တာကြောင့်အစိုးပိုင်းတွေ့ရှိတဲ့အချက်လက်တွေကိုလုံခြုံရေးကောင်စီရဲ့လုပ်ငန်းအဖွဲ့ထံတင်ပြလိုက်မယ်လို့မျှော်လင့်ရပါတယ်ရှင်။